ဒီဘက်ကထုတ်လို့နေတဲ့လက်ရှိနိုင်ငံကရေးရသတင်းတွေကိုတရုတ်နိုင်ငံမှာပြသောက်ခွင့်မပြုဘဲပိတ်တယ်နဲ့လာလာရှိနေတာကိုတရုတ်ဗီဒီယိုနဲ့ရုပ်မြင်သံကြားစီမံခံရေးအဖွဲ့ကရေးဆွဲထားတဲ့စီကံသတ်မှတ်ချက်မူကြမ်းထဲမှာဖော်ပြထားပါတယ်။အဲဒီမူကြမ်းကို Reuters သတင်းဌာနကကြာသပတေးနေ့မှာရရှိတာဖြစ်ပြီးပြည်တွင်းရုပ်မြင်သံကြားလိုင်းတွေနောက်မှမဟုတ် online ဗီဒီယိုလိုင်းတွေမှာဘယ်လိုစီစဉ်နေကြသောက်ခွင့်ရှိလဲဆိုတာကိုကန့်သတ်မဲ့စီကံတွေပေါ်လာပါတယ်။လက်ရှိနိုင်ငံကရေးရစီစဉ်တွေကတော့နိုင်ငံတွင်းမှာပြသောက်ခွင့်မပြုဘဲပိတ်ပင်ခံရမယ့်အစီအစဉ်တွေဖြစ်ဖော်ပြထားတာပါ။ဒါ့အပြင်ကျန်တဲ့နန်တီရဲ့အကြံဖက်ဝါဒရာဇမှုဖြစ်အောင်လှုံ့ဆော်တဲ့လူမှုတည်ငြိမ်ရေးကိုအန်ဒရီတစ်စီတဲ့ဒါမှမဟုတ်အလို့သောခံစားချက်အမြင်ကိုထိခိုက်စေတဲ့ပြည်ပကထိုးသွင်းချက်တွေကိုပြပင်ဖို့လဲစီကံသတ်မှတ်ချက်မူကြမ်းထဲမှာဖော်ပြထားပါတယ်။ဒီထဲမှာရုပ်ရှင်နဲ့ကာတွန်းစကားတွေလည်းပါဝင်ပါတယ်။ရုပ်နိုင်ငံဟာအပြင်းအထန်စင်စါလုပ်တဲ့နေရာမှာထင်ရှားပါတယ်။ website ထောင်ပေါင်းများစွာကိုကြီးကွင်းများပဲပြပင်ထားတာကြောင့်ရုပ်နိုင်ငံရဲ့မဟာအကာရံကြီးလို့တော့မှနာမည်ကြောင်နဲ့ခေါ်ဆိုကြပါတယ်။ပြည်ပသတင်းတော်တွေရေးသားဖော်ပြတဲ့သတင်းတွေကြောင့်အကြံအစည်ဆိုသူတို့ဖန်စီထိန်ထိန်ခံရပြီးပရိသတ်များပြားရှိတဲ့ဒီလီမီဒီယာအားလုံးကိုလည်းတင်းတင်းကြပ်ကြပ်ထိန်းချုပ်ထားပါရယ်။သတင်းမီဒီယာလွတ်လပ်ခွင့်စောင့်ကြည့်လေ့လာတဲ့ Freedom House အဖွဲ့ကတရုတ်နိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေကို Not Free လွတ်လပ်မှုမရှိတဲ့အစမှာတတ်မှတ်ထားပါရယ်။